marit ja mi ha dare causa. I mogli si segna voi. I due de due cette do.
တော်တာရှင်များရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာလူတို့နဲ့တော်အောင်ဆန်းစုကြီးအစီအစဉ်ကိုနားဆင်နေကြတဲ့အတွက် RFA ကကျေးဇူးအထူးတင်ရှိရပါတယ်ကဲကိုညာဝင်းအောင်ဤဒီပတ်မေကွန်းရှင်တွေကဘာတူတွေများလဲပြောပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်ထောင်စုကဖြစ်ကြတဲ့မန်မွေးသူစာကျော်ထွန်းကုမျိုးဝင်းနဲ့နော်အိုးရှင်တို့နဲ့အတူဂျပန်နိုင်ငံကဥလှိုင်အေးနဲ့လန်ဒန်မြို့ကမတ်အီရွှေစင်တို့ပါပဲဥက္ကမောင်ဆိုရေ
းဟုတ်ကဲ့ခင်ဗျာအဲ့တော့ပထမဆုံးမေကွန်းရှင်ဖြစ်တဲ့မမွေးသူစားကြော်ထွန်းကဘာတွေများမေ့ထားတယ်ဗျ။
အာဘလုံးဘွဲပေါ်ဥက္ကမောင်ဆိုရသူဝနအကွင်းမှာလာအိုနဲ့မြန်မာကန်ခဲ့တဲ့အာဆီယံလူငယ်ဘလုံးဘွဲကိုဒေါအောင်ဆန်းစုကြည်သွားကြည့်ခဲ့တဲ့ပွဲလေ။အဲ့ဒီပွဲနဲ့ပတ်သက်ပြီးသူကအခုလိုမေးမြန်းထားတယ်ခင်ဗျ။ဟု
တ်ကဲ့ဒီမှာအမေရိကန်မင်းစိုရာမနေတဲ့မမွေးပါ။အန်ဒီစုကိုသင်မေးချင်လို့ပါ။ဘလုံးဘွဲဟိုလာသွားပြီးတော့ကြည့်ရှုတာ။အဲ့အကစားဘွဲကိုနှစ်သက်လို့ပါလားဒါမှမဟုတ်ရင်တခြားရည်ရဲ့ချက်များတစ်ခုခုများရှိပါသလားလို့သိချင်လို့ပါအန်ဒီတော်ဆန်းစုကြည်ရဲ့တကွာဆောင်ထဲမှာရှိနေတော့ကျောင်းသူကျောင်းသားများအားလုံးချက်မှာပါသေးလို့အမြဲတမ်းဆုတောင်းပေးပါတယ
်ဟုတ်တယ်ဗျအဲ့ဒီဘောလုံးဘွဲကိုဒေါ်အောင်ဆန်းစုကြည်သွားကြည့်နေတယ်ဆိုတာကြားလို့ကျွန်တော်တို့အပြေးအလွှားအတန်လွှင့်ကျင်မိအောင်တရင်လိုက်ကြရတာတော့မှတ်မိနေပါသေးတယ်ဗျမြန်မာပြည်သက်ကလည်းစူပူတောင်းကြတဲ့နေရာမှာကဘာကြောင့်မဟုတ်လားကိုညာဝင်းအောင်အဲ့ဒီနေရာတော့ဘာသမ်းမှမကြရတာတော်ပါသေးရဲ့ဗျာ
ဟုတ်ပါဦးခမောဆိုရေ
ကဲအဲ့တော့ဒေါ်အောင်ဆန်းစုကြည်ရဲ့အဖြေစကားတစ်ဆက်တည်းကြားပါရစေဗျာ
ဟုတ်ကဲ့ဒီလိုပါခင်ဗျအ
န်ဒီကဘောလုံးဘွဲဝါသနာပါတယ်ဆိုတာတဲ့မြန်မာနိုင်ငံအားကစားအခြေအနေအထူးဖြင့်လူငယ်အားကစားသမားတွေရဲ့အခြေအနေကိုသိကျင်တဲ့အဓိကရည်ရွယ်ချက်နဲ့ဘောလုံးဘွဲသွားကြည့်တာဖြစ်ပါတယ
်ကဲကိုညာဝင်းအောင်နောက်မေးခွန်းရှင်ကတော့ကိုမျိုးဝင်းခင်ဗျ
ဟုတ်ကဲ့သူကဘာတွေမေးတာလဲပြောပြပါအောင်ဥက္ကမောင်ဆိုရေ
ဟုတ်ကဲ့ကိုညာဝင်းအောင်ရဲ့အမေရိကန်အစိုးရဆေလွှတ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဒဲရက်မစ်ချဲရဲ့ခီးစဉ်အကျိုးတရားမှုဘလောက်ရှိနိုင်တယ်လဲလို့အသူကအခုလိုမေးခွန်းထုတ်ခဲ့ပါတယ်ခင်ဗျာ
မင်္ဂလာပါအန်တီကျွန်တော်နာမည်ကတော့မျိုးဝင်းခေါ်ပါတယ်လောလောဆယ်ကယ်လီဖိုးနီးယားမှာနေပါတယ်ပြည်ချင်တာလေးနေပါရစေမြန်မာနိုင်ငံပြန်အမေရိကန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာဒီရက်မစ်ချယ်တို့ရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပေါ့အဲ့ဒီခီးစဉ်ဟာအနာဂတ်ကာလမှာအမေရိကန်အစိုးရနဲ့မြန်မာအစိုးရအကြားဆက်ဆံရေးကိုဘယ်လိုဖြစ်လာနိုင်မလဲထင်ပါတယ်ခင်ဗျာအဲနောက်တစ်ခုကတော့ဒီ NAD နဲ့အမေရိကန်အစိုးရအကြားဆက်ဆံရေးကိုရောဘယ်လိုအကျိုးသက်ရောက်မှုဖြစ်လာနိုင်မလဲဆိုတာကိုကျွန်တော်အနေနဲ့သိချင်ပါတယ်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ဒီခီးစဉ်ဟာဒဲရစ်မစ်ချဲအနေနဲ့အမေရိကန်အစိုးရရဲ့အထူးတန်အမတ်ကြီးအဖြစ်ခန့်အပ်ခံရပြီးနောက်ပိုင်းမြန်မာနိုင်ငံကိုပထမဦးဆုံးကြိမ်တွားရောက်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတွေမြင့်တက်လာတော့မယ်လို့ယူဆနေသူတွေအများအများရှိပါတယ်ဗျကဲကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကဘယ်လိုဖြေပါသလဲဥက္ကမောင်ဆိုရေ
ဟုတ်ကဲ့နားဆင်ကြအောင်လားခင်ဗျာ
သာမတ်ဒဲရစ်မစ်ချဲအလဲလာရောက်ုံနဲ့တော့မြန်မာအမေရိကန်ဆက်ဆံရေးပြောင်းသွားမယ်လို့တော့မထင်ပါဘူး။ဒါဟာပထမဦးဆုံးအကြိမ်လေးလာရေးခီးပဲဖြစ်ပါသေးတယ်။နောက်ဆက်ပြီးမြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတာကိုလေ့လာကြအောင်ပါပါ။ NLD နဲ့အမေရိကန်ပြည်ထောင်စုအကြားရှိနေတဲ့ယင်းနှစ်ခင်မင်မှုကတော့ခိုင်ခိုင်မာမာဆက်ရှိသွားမယ်လို့ယုံကြည်ပါတယ
်။ဥက္ကမဆိုရင်နောက်ထပ်မေးခွန်းရှင်တူဦးကလည်းအမေရိကကပဲမဟုတ်လားဗျ
။ဟုတ်ကဲ့ခင်ဗျာ။သူကတော့နယူးယောက်မြို့ကနော်အိုရှင်မှာကမ္ဘာဒီမိုကရေစီနေ့ကဒေါ်အောင်ဆန်းစုကြည်ပြောခဲ့တဲ့စကားကိုကြားလိုက်ရတဲ့အတွက်သူကအခုလိုမေးမြန်းခဲ့ပါတယ်ခင်ဗျာ
အလီစတိုရှင်တမီးကတော့အမေရိကန်ပြည်ထောင်စုနယူးယောက်မှာနေတဲ့နော်အိုရှင်ဖြစ်ပါတယ်မြန်မာပြည်ဟာအပြောင်းလဲဖြစ်နိုင်တဲ့အချိန်ဒီမှာရောက်နေပြီတော့ကမ္ဘာငြိမ်းချမ်းရေးနေ့မှာအတီပြောဆိုခဲ့တာကိုကြားရပါတယ်ဒီအတွက်တမီးတို့အယံဝန်သာမိတယ်ဒီအပြောင်းလဲတွေဟာဘယ်လိုလောက်ပြည်ပြည်ဖြစ်လာနိုင်တယ်လို့ဒီမှာတလဲရှင်အလီစတိုကျမပါဆီလို့ဆက်တောင်းလိုက်ပါတယ်ရှင်
ကဲဒေါ်အောင်ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြည့်အောင်လားခင်ဗ
ျဒီလိုပါဦးခမောင်ဆိုရေ
အပြောင်းနဲ့ဖြစ်နိုင်တဲ့အခြေအနေတွေရောက်နေပြီဆိုတာလမ်းစာမြင်နေရပြီလို့ဆိုလိုတာပါဆက်လျှောက်လှမ်းဖို့ကလည်းရှိသေးတယ်လေဘယ်လိုပုံနဲ့ဘယ်လောက်မြန်မြန်သွားမယ်ဆိုတာကိုမြင်နိုင်လာမှပဲခရီးဘယ်လောက်ရှိမယ်ဆိုတာခန့်မှန်းနိုင်မှာဖြစ်ပါတယ်အများဆုံးပြည်သူတွေရဲ့မျှော်လင့်ချက်တွေပြည့်နိုင်ဖို့တော့ကြိုးစားပါမယ
်ဦးခမောင်ဆိုရေအခုကျွန်တော်တို့ဂျပန်နိုင်ငံကဥလှိုင်အေးရဲ့မေးခွန်းကိုတင်ဆက်ကြအောင်လားခင်ဗျာ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံရေးတိုးတက်ပြောင်းလဲနေတယ်လို့သတင်းတွေထွက်နေချိန်မှာဘိုးကြီးဟောင်းနေမျိုးစဉ်ကိုပြစ်ဒဏ်ချမှတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဦးလိုင်အေးကဒေါအောင်ဆန်းစုကြည်ကိုအခုလိုမိခဲ့ပါတယ်ခင်ဗျာ
အမခင်ဗျာအမနဲ့ဒီဦးအောင်ကြည်နယ်တွေ့ဆုံမှုတွေကိုကျွန်တော်တွေ့ခဲ့ရတယ်နောက်တစ်ခါသမလိုက်ဦးသိန်းစိန်နဲ့လည်းနေပြည်တော်မှာအမနဲ့တွေ့တယ်ဆိုတာကျွန်တော်ထပ်သိရပါတယ်အဲ့ဒီလိုအကောင့်ဘက်ကိုသွားနေပြီးတော့ရှုမြင်ရတဲ့အတွက်ကျွန်တော်တို့ဝမ်းသာမှုဖြစ်နေတဲ့အချိန်မှာပဲလူမှုကေသရေးလုပ်ငန်းတွေလုပ်နေတဲ့ဘူကြီးဟောင်းကိုနေမျိုးစဉ်ကိုထောင်သာဆယ်နှစ်အပြည့်နှစ်ချီချမှတ်ရကိုတွေ့တဲ့အခါကျတော့အဲ့ဒီပုံမှာအမအနေနဲ့ဘလူးမြန်သုံးသပ်မိပါတယ်ခင်ဗျာအဲ့ဒါကြီးဖြေကြပြီပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာနိုင်ငံရေးအကျဉ်းသားတွေရပ်ပိုင်းအတွင်းလွတ်တော့မယ်ဆိုပြီးပြောဆိုနေချိန်မှာပဲဒီလိုဖြစ်ရပေါ်လာတော့အတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားကြတာကိုဥက္ကမဆွေရဲ့
ဟုတ်တယ်ကိုညာဝင်းရောင်းရဲ့လူအတော်များများမျက်စိလဲကုန်ကြတာပေါ့ဗျာ။ကဲဒေါ်အောင်ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြည့်အောင်လားခင်ဗျာ
။ဟုတ်ကဲ့
။တရားဥပဒေဆိုတာတကယ်တော့လူတွေကိုဒဏ်ပေးဖို့ထက်ကာကွယ်စောင့်ရှောက်ဖို့ဖြစ်ရမှာပါ။ဒါကြောင့်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအမှန်တကယ်ခိုင်မာဖို့လိုတယ်ဆိုပြီးတော့အမေတို့လုပ်နေကြတာဖြစ်ပါတယ်။တိုးတက်တဲ့ပြောင်းလဲမှုတွေအကောင့်ထဲပေါ်ဖို့ကြိုးစားနေတဲ့အချိန်မှာဘူကြီးဟောင်းနေမျိုးစဉ်အမှုလိုကိစ္စတွေပေါ်လာတာဟာစိတ်မကောင်းစရာဖြစ်ပေမဲ့စိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။အများအတွက်အကောင်းဖြစ်စေမဲ့လမ်းကိုခင်ပြီးဆက်ကိုတိုးပြီးတော့လုပ်အောင်မှာဖြစ်ပါတယ်
။ကဲကျွန်တော်တို့ဒီအပတ်အတွက်နောက်ဆုံးအဖြစ်လန်ဒန်မြို့ကမတ်ဤရွှေစင်ရဲ့မိကုံးကိုတော့ကိုညာဝင်းအောင်ကပဲတင်ပြပေးပါလားဗျာ
။ဟုတ်ကဲ့ခင်ဗျာ။သူကတော့လွတ်တော်မှာအမတ်တယောက်ကဒေါအောင်ဆန်းစုကြည်ပြည်တွင်းငញ្ញမ်းရေးမှာပါဝင်ရင်းနဲ့ပတ်သက်ပြီးပြောဆိုတင်ပြခဲ့တာနဲ့ဆက်လင်းလို့ခုလိုမေးမြန်းခဲ့ပါတယ်ခင်ဗျာ
မေစုမင်္ဂလာပါကျမကတော့မအီရွှေစင်ဖြစ်ပါတယ်လန်ဒန်မြို့မှာနေပါတယ်ရှင်ကျမမေးချင်တဲ့မေးခွန်းလေးကတော့ဦးသိန်းစိန်အစိုးရဖွဲ့မဲ့ပြည်တွင်းငြိမ်းချမ်းရေးကော်မတီမှာအမေကိုပါဝင်တဲ့နယ်ဆိုပြီးတော့ပါလီမန်ထဲမှာအဆိုပြုတင်နှင်းထားရလို့သိရပါတယ်ရှင်အဲ့ကော်မတီမှာအမေပါဝင်ဖို့အစီအစဉ်ရှိပါသလားရှိတယ်ဆိုရင်ဘလို့အနေထားမျိုးနဲ့ပါဝင်မလဲဆိုတာကိုသိချင်ပါတယ်ရှင်ကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာလွှတ်တော်မှာအမတ်တွေကဒေါအောင်ဆန်းစုကြည်ရဲ့အမိကိုကုလို့ဖော်ထုတ်ပြောဆိုနေကြတာဟာအတော်ကိုစိတ်ဝင်စားစရာအချက်ပါပဲကိုညာဝင်းအောင်ရေကဲဒေါအောင်ဆန်းစုကြည်ကဘယ်လိုများဖြေထားပါသလဲဗျာ
ဟုတ်ကဲ့ကျွန်တော်တို့နားဆင်ကြည့်ရအောင်လားခင်ဗျာ
ကော်မရှင်မှာအမိကိုထည့်ဖို့အဆိုတင်သွင်းထားတယ်လို့တော့ကြားခဲ့ပါတယ်ဒီအဆိုအရဖြစ်မြောက်လာမယ်မဖြစ်မြောက်လာဘူးဆိုတာကိုတော့မသိသေးလို့သမီးသိကျင်တာကိုဖြေနိုင်တဲ့အခြေအနေမရှိသေးပါဘူးအဖြေပေါ်လာတော့လဲသမီးတို့သိရမှာပေါ့
ဟုတ်ကဲ့ဒီအဖြေစကားနဲ့ပဲဒီအပတ်အတွက်လူတို့နဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုဒီမတင်ရန်နာဝင်ပြပါခင်ဗျာအချိန်ယူဖြေကြားပေးခဲ့တဲ့ဒေါအောင်ဆန်းစုကြည်ပါဝင်မေးမြန်းခဲ့ကြတဲ့မေးခွန်းရှင်တွေနဲ့အားပေးနားဆင်သူတော်တာရှင်အားလုံးကို RFA ကကျေးဇူးတင်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအစီအစဉ်အတွက်မေးခွန်းတွေပေးပို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ပေးပို့ရမယ့် email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ထပ်ဆင်ပြောပြစီ dassk@rfa.org ဖြစ်ပါတယ်ခင်ဗျာအဲ့ဒီမိကွန်းတွင်နဲ့အတူမိတ်ဆွေတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းတပါးတဲ့ထည့်သွင်းရေးသားပေးပို့ကြဖို့မြစ်တမ်းရက်ခံအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဖုန်းနံပါတ်တွေကိုကျွန်တော်တို့ RFA ကပြန်လည်ခေါ်ယူပြီးကာယကံရှင်ရဲ့မိကွန်းတွေကိုအတန်ဖန်းယူကဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူပူးတွဲတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ချစ်စွာသောတော်ရရှင်အားလုံးဘေးရန်ခတ်သိမ်းကင်းကျင်းကြပါစေလို့ဝါရှင်တန်ဒီစီမြို့တော်ကနေစုမုံကောင်းတောင်းလိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့အားလုံးလာမယ့်အပတ်မှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ဒီမိုကရေစီစေရဖို့ရည်ဒီလူတွေသေးသေးချစ်တဲ့သူ